တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်နှုန်းနှေးကွေးနေတာစိုးရိမ်စရာမဟုတ်ပါဘူးလို့အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲအဖွဲ့မင်းကွန်မှာတရုတ်သမ္မတရှီဂျင်းပင်ကပြောကြားသွားပါတယ်တရုတ်နိုင်ငံကပြုပြင်ပြောင်းလဲမှုတွေပိုပြီးထဲထဲဝင်ဝင်လှုပ်ဖို့အတန်တိတ်ထန်ချထားပြီးစီးပွားရေးမှာဈေးကွက်ရဲ့အရေးပါတက်ရောက်မှုပိုရှိအောင်လုပ်နေပါတယ်လို့တရုတ်သမ္မတကနိုင်ငံခေါင်းဆောင်တွေစီးပွားရေးမှာဥဆောင်နေကြသူတွေတက်ရောက်နေတဲ့ထိပ်သီးဆွေးနွေးပွဲမှာဒီကနေ့ပြောကြားသွားပါတယ်တတိယလေးလပတ်မှာတရုတ်ရဲ့စီးပွားရေးတိုးတက်နှုန်းကျဆင်းခဲ့ပြီးတော့2008-2009ခုနှစ်ကမ္ဘာစီးပွားရေးပြဿနာတွေရှိခဲ့ချိန်တည်းကဆိုရင်တိုးတက်နှုန်းအနှိမ်ဆုံးကိုရောက်ခဲ့ပါတယ်ဒေတာရစ်မှာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုတစ်ခုရရှိနိုင်ရေးပုံမဆောင်ရွက်ကြဖို့ပြောကြားသွားသလိုဒေတာရစ်အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးအတွက်ဒေါ်လာဘီလီယံ40သုံးဆွဲမဲ့အစီအစဉ်ကိုလည်းတရုတ်သမ္မတကကြေညာခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံမပါဝင်တဲ့12နိုင်ငံ Pacific ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့တည်ထောင်နိုင်ဖို့အမေရိကန်အစိုးရကကြိုးစားမှာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်Michael Froman ကဒီကနေ့မှပဲပြောပါတယ်သမ္မတဥဘာမအနေနဲ့အမေရိကန်အစိုးရရဲ့အာရုံစိုက်မှုအသင့်နဲ့တခြားစိုးရိမ်နေကြတဲ့ကိစ္စတွေကိုအာရှပစိဖစ်ဒေသခေါင်းဆောင်တွေနဲ့ဆွေးနွေးမှဖြစ်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ် APEC ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်သမ္မတဟာဒီကနေ့တနင်္ဂနွေနေ့မနေ့အစောကပဲ Washington DC ကနေထွက်ခွာသွားပြီးဖြစ်ပါတယ်သမ္မတဥဘာမဟာဒီ APEC ထိပ်သီးဆွေးနွေးပွဲကိုဘေကျင်းမှာတက်ရောက်ပြီးရင်တော့နေပြည်တော်မှာကျင်းပမယ့်အရှေ့အာရှထိပ်သီးဆွေးနွေးပွဲနဲ့အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။နိုဝင်ဘာလ12ရက်နေ့ကနေပြီး14ရက်နေ့အထိနေမဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့သမ္မတဦးသိန်းစိန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့နဲ့တရားစီတွေ့ဆုံမှာဖြစ်တယ်လို့အရှေ့တောင်အာရှလူငယ်ခေါင်းဆောင်တွေနဲ့အပြန်အလှန်အမေးအဖြေလုပ်မဲ့တောင်းထောတွေ့ဆုံပွဲတစ်ခုကိုရန်ကုန်မြို့မှာတက်ရောက်မှာဖြစ်ပါတယ်ရှင်။